ရုပ်နိုင်ငံကြီးဝန်ကြီးလီကျောင်းကျင်းဟာမြန်မာနိုင်ငံကိုတွားရောက်ဖို့အတွက်ခုသတင်းပါအာဆီယံရှေ့တောင်အာရှနိုင်ငံများအစဉ်လုံခြုံရေးစည်းဝေးဝဲကိုတက်ရောက်မှာမဟုတ်ပါဘူးမစ္စတာလီယာဒီကနေ့ရန်ကုန်မြို့ကိုသွားမယ်ဒေသဆိုင်ရာနှီးနှောပွဲအတွက်အချိန်ပြည်ပြန်ရောက်မှာမဟုတ်ဘူးလို့လာအိုနိုင်ငံမှာအာဆီယံစည်းဝေးတက်နေတဲ့တရုတ်သံတမန်တွေကပြောကြားကြပါတယ်မြန်မာပြည်ကသူမရောက်သေးတဲ့တခုတည်းသောအာဆီယံအသင်းဝင်နိုင်ငံဖြစ်လို့သွားရောက်တာလို့ပြုတ်နိုင်ငံကြ ాయి ဝင်ကြီးလီကပြောဆိုပါတယ်။2006ခုနှစ်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအရှိန်အဟုန်နှေးကွေးနေတာနဲ့ပတ်သက်လို့ကန့်ကွက်မှုများကြောင့်အဖွဲ့ဝင်10နိုင်ငံပါဝင်တဲ့အာဆီယံရဲ့ဥက္ကဋ္ဌနေရာအလှည့်ကျော်ပေးမှဖြစ်တယ်လို့မြန်မာနိုင်ငံကအင်ကာနေမှာကြေညာခဲ့ပါတယ်။အဲ့ဒီဒေသဆိုင်ရာနီနော့ဖလေဘွဲမှာအာဆီယံအဖွဲ့ဝင်နိုင်ငံအားလုံးအမေရိကန်ပြည်ထောင်စုဥရောပသမဂ္ဂတရုတ်ပြည်နဲ့ဂျပန်ပြည်တို့ပါဝင်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကော်နိုလီဇာရိုက်ဆဲဂျပန်နိုင်ငံခြားရေးဝန်ကြီးနိုဘူတကာမတ်ရှိမူရာတို့လည်းအစည်းအဝေးတက်ရောက်မှာမဟုတ်ပါဘူး။